မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
မင်္ဂလာပါရှင်ကျမခင်မြူထွေးပါစီးရီးယားနိုင်ငံအနောက်တောင်ပိုင်းမှာလူတွေတောင်းတဲ့ကြီးထွက်ပြေးခဲ့ရတဲ့အစိုးရရဲ့ထိုးစစ်ဆင်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့တော့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့ WFP နဲ့မြန်မာအစိုးရတို့သဘောတူညီမှုရယူခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသတင်းရှင်နေနားဆင်ရမှာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ်။နောက်ပြီးတော့ဒီလိုမျိုးစစ်ဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်တွေကကြေးရွာတွေနားမှာမြန်မာစစ်တပ်ကအခြေချတပ်ဆွဲလာနေတဲ့အတွက်ဒေသခံကြေးရွာသူရွာသားတွေစိုးရိမ်ကြောက်လန့်နေကြပါတယ်။အိန္ဒိယနိုင်ငံမှာတော့မွတ်စလင်တွေကိုခွဲခြားကန့်သတ်တဲ့အငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုကန့်ကွက်ဆန္ဒပြနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက် VOA ရဲ့သောတာရှင်တွေအတွက်ခရစ်စမတ်တေးသချင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီနေ့ကျမတို့စက်ပန်းဆိုင်ရာချွေရမှုတချို့အရာဒီပုံမှန်အဖွင့်မှာဟိုချွေရင်ချက်လေးတွေတခုတချို့ရှိခဲ့တာကိုလည်းတောင်းပန်ပါရယ်အခုနိုင်ငံတကာသတင်းတွေကိုပြောပြပေးသွားခြင်းပါရယ်စီးပီးယားနိုင်ငံမှာဒီပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းနေချီအိုးအိမ်တွေဆွန့်ခွာထွက်ပြေးခဲ့ရတဲ့နိုင်ငံအနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါရယ်ဒေသကူတွင်လက်နက်ကင်တွေကိုနှိမ်နင်းတဲ့ဆီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျုံသုံးဆောင်ရွက်နေတာတွေနောက်ရက်သားတွေဘေးလွယာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမကျန်တိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်ကိုစိုးရင်စရာကောင်းလာတဲ့အကြောင်းအတွင်းရေးမှူးချုပ်ဂူတာရက်စ်ရဲ့ပြောခွင့်ရကတနင်္လာနေ့ကပြောပါတယ်2017ကစတင်တဲ့ပြည်ရင်းစစ်ပွဲတွေအတွင်းတပုံတွေဆက်လက်ထိန်းချုပ်ထားတဲ့ဒီနောက်ဆုံးလက်ကျန်ဒေသအီဒလစ်ကိုပြန်လည်သိမ်းယူဖို့ဆီးရီးယားဆွေးနွေးကကြိုးစားနေတာပါနိုင်ငံအတွင်းတခြားဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေအပါအဝင်ဒီအီဒလစ်ဒေသမှာလူ3,000လောက်လက်ရှိနေထိုင်နေတာပါ။စီးရီးယားဆူယားဟာရုရှားရဲ့လေကြောင်းစစ်ကူနဲ့အတူဒေသတွင်းမှာရှိတဲ့လက်နက်ကိုင်တွေအပေါ်ထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကစလို့အပြင်းအထန်စတင်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။မဟာဗျူဟာကြားတဲ့မာရက်အယ်နူမန်မြို့ကိုဥတီထိုးစစ်ဆင်နေပြီးတော့ဒီလမ်းတစ်လျှောက်မှာရှိတဲ့မြို့ရွာအတော်များများကိုလည်းအစိုးရတပ်တွေကပြန်လည်သိမ်းယူခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေကအစိုးရစစ်ဆေးရေးစခန်းကိုခြုံခိုးတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။တာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုတွေဆက်တိုက်ပိုးဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘော့ခ်ပြည်နယ်မှာအခုလိုထပ်တိုက်ခိုက်ခံခဲ့ရတာလို့ဒေသခံရရှိတွေကဆိုပါတယ်။တိုက်ခိုက်ခံခဲ့ရတဲ့ဒေါက်တာဘတ်ခရိုင်အုပ်ချုပ်ရေးမှူးမိုဟာမက်ယူဆပ်ကဒါဇင်တွေနဲ့ချီတဲ့တာလီဘန်သဘုံတွေအနေနဲ့စစ်တပ်နဲ့ထောင်လိုင်းရေးပူးတွဲချတာတဲ့ဒီစစ်ဆေးစခန်းကိုတိုက်ခတ်ခဲ့တာကြောင့်အခုလိုတည်ကြေခဲ့ရတာလို့ဆိုပါရယ်အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကတော့ကြာဆုံးသူ9ဦးပဲရှိတယ်လို့ရှော့ဖို့ပြောထားပါရယ်အစိုးရတပ်ထိခိုက်မှုတွေကိုပိုပြောလိရှိတဲ့တာလီဘန်တွေဘက်ကတော့ဒီတိုက်ခတ်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးအာဖဂန်တပ်သားအနည်းဆုံး20ကြာဆုံးကနောက်ထပ်6ဦးဒဏ်ရာရပြီးနောက်ထပ်4ဦးကိုတော့အရှင်ဖမ်းမိခဲ့တယ်လို့ပြောနေပါရယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစလုပ်လာနေတဲ့အပေါ်ကြုံပြန်တဲ့နေရာမှာညဉ့်ညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကဒီကနေ့ဒီနိုင်ငံအနောက်တောင်ပိုင်းချန်တူးမြို့မှာကြိုဆိုတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီရန်လိုတဲ့လုပ်ရက်တွေဟာသူ့အတွက်ရောတခြားနိုင်ငံတွေအတွက်ပါအကျိုးရှိတဲ့လုပ်ရက်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကအဖွင့်ဒီဆွေးနွေးပွဲအဖွင့်မိန့်ခွန်းမှာပြောဆိုပါရယ်မစ်ဆိုင်းလုံးစစ်တပ်မှုတွေပြန်လုလာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကခရစ်စမတ်မှာလက်ဆောင်ပါဖြစ်မလဲဆိုတာစောင့်ကြည့်ဖို့ချင်းချောက်ပြောဆိုထားတာကိုရည်ညွှန်းပြီးတော့တရုတ်ဝန်ကြီးချုပ်ကအဲ့ဒါလို့ပြောဆိုခဲ့တာပါမြောက်ကိုရီးယားနျူကလ িয়ার စစ်ဆင်အဆုံးသက်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးလက်ရောဆောင်ရွက်မှုတွေလုပ်ဖို့မြောက်ကိုရီးယားနိုင်ငံကတောင်းဆိုထားတာဖြစ်ပါတယ်။အခုသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတော့ဒုတိယဟောပါစစ်အတွင်ဂျပန်ဆက်ယုံတွေမှာတောင်ကိုရီးယားနိုင်ငံသားတွေကိုအတင်းအကျပ်အလုပ် ခိုင်းစီတဲ့ကိစ္စနဲ့ဂျပန်ကုမ္ပဏီတွေဘက်ကရောကြေးပေးဖို့တောင်ကိုရီးယားတရားရုံးကလက်တရောဆုံးဖြတ်ချက်ကြောင့်နိုင်ငံအကြအငင်းပွားမှုတွေအရှိန်မြင့်လာချိန်မှာကျင်းပလာလဲဖြစ်ပါတယ်။ဒီတရားရုံးကိစ္စကြောင့်ပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံအကြကုန်သွယ်ရေးဆိုင်ရာအပြန်အလှန်တင်းကျပ်မှုတွေချမှတ်ခဲ့တယ်လို့တစ်ဖက်နဲ့တစ်ဖက်ယုံကြည်စိတ်ချရတဲ့ကုန်သွယ်ဘက်နိုင်ငံစင်းကနေလည်းဖိဖျက်ထားကြတာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံကအငင်းပွားစရာနိုင်ငံသားဖြစ်မှုဥပဒေပြန်ရုပ်သိမ်းပေးဖို့ရှားနဲ့ချီတဲ့ကျောင်းသူကျောင်းသားတွေနဲ့တက်ကြလှရှားသူတွေ New Delhi မြို့တော်ကလမ်းမတွေပေါ်မှာဒီနေ့ချီတဲ့ဆန္ဒပြခဲ့ကြပါတယ်။လွှတ်တော်အနားမှာရှိတဲ့ဂျန်တာမန်တာရဲ့ကိုချီတက်လာတဲ့ဆန္ဒပြသူတွေကတို့အားလုံးအိန္ဒိယနိုင်ငံသားတွေဖြစ်တယ်ဆိုတဲ့စာတမ်းကြီးကိုထိတ်ဆုံးကခြင်ထားပြီးဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့နဲ့ရဲတပ်ဖွဲ့ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ဒီနိုင်ငံသားဖြစ်မှုဥပဒေသစ်ဟာအိန္ဒိယနိုင်ငံတွင်ကလူနည်းစုမွတ်စလင်နှစ်သန်းကိုခွဲခြားထားတဲ့ဥပဒေဖြစ်တယ်လို့လည်းဆန္ဒပြသူတွေကဝေဖန်ထားပါတယ်။ဒါပေမဲ့ဝန်ကြီးချုပ်မိုဒီကတော့ဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကထွက်ပြေးလာကြတဲ့ဟိန္ဒူခရစ်ယာန်နဲ့အခြားဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုထားတဲ့ဒီဥပဒေဟာလူသားချင်းစာနာမှုအပေါ်အခြေခံထားတယ်လို့ခုခံပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီဥပဒေထဲမှာအိန္ဒိယချင်းသုံးနိုင်ငံတွေကထွက်ပြေးလာတဲ့မွတ်စလင်တွေတော့ခံစားခွင့်ပေးမထားသလိုမြန်မာနိုင်ငံအတွက်လည်းအကျုံးမဝင်ပါဘူးခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ဖြူရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းအကောင့်ထွေဖို့ဆောင်ရွက်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့မြန်မာအစိုးရနဲ့ WFP အကြားသဘောတူညီမှုရယူခဲ့ပါတယ်။ WFP လက်ရှိဆောင်ရွက်နေတဲ့ငါးနှစ်တာစီမံကိန်းမှာတော့အကြမ်းဖက်ပြစ်ပတ်ခတွေရှိနေတဲ့ကချင်၊ရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကူညီလိုအပ်နေတဲ့ဒေသတွေကလူတသန်းကိုနှစ်စဉ်စားနပ်ရိက္ခာအကူအညီတွေပေးနေတာပါ။ဒီအတွက်အကောင့်ထွေဖို့ဆောင်ရွက်မှုတွေမှာမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့သဘောတူညီချက်ကိုနှစ်ဖက်တာဝန်ရှိသူတွေဒီကနေ့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းစားနပ်ရိက္ခာရှာပါမှုနဲ့အာရချုပ်တဲ့ပြဿနာတွေကိုတိုက်ဖျက်သွားဖို့မြန်မာအစိုးရအနေနဲ့ WFP နဲ့အတူအခိုင်အမာလက်တွဲဆောင်ရွက်နေတဲ့စူရာကိုအခုသဘောတူညီချက်ကပြသလိုက်တာဖြစ်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်စတီဖန်အန်ဒါဆန်ကပြောပါတယ်။WFP ရဲ့မြန်မာနိုင်ငံအတွင်း၅နှစ်တာစီမံကိန်းဆောင်ရွက်ချက်တွေဟာမြန်မာအသွင်ကူပြောင်းရေးကာလဆောင်ရွက်နေတဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့လည်းဆက်စပ်နေပြီးဒီကြီးမန်းချက်တွေအတွက်အထောက်ပံ့ဖြစ်စေတာကြောင့်မြန်မာအစိုးရအနေနဲ့ WFP အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့လည်းမြန်မာအစိုးရကပြောဆိုပါရယ်လက်ရှိ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေကြောင့်အကူအညီလိုအပ်နေသူ2,400နောက်ကချင်ပြည်နယ်မှာ4,500နဲ့ရှမ်းပြည်နယ်မှာ3,400အထက်လိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးနေတဲ့အပြင်ပြည်နယ်နဲ့အတိုင်း14ခုထဲက12ခုမှာကလေးငယ်3သိန်းနီးပါးအထက်အာဟာရဖြစ်စေမဲ့အစားအစာတွေကို WFP ကထောက်ပံ့ကူညီပေးနေတာဖြစ်ပါရဲ့ရှင်
။အင်ဒိုနီးရှားနိုင်ငံမှာတော့ဘတ်စကားတစ်စီးပေ900လောက်နဲ့တဲ့ကြောက်တဲ့မနေ့သကောင်မတိုင်ခင်မှာထိုးကြခဲ့တာကြောင့်ခီးတဲ့အနည်းဆုံး26ဦးသေခဲ့ပြီးနောက်ထပ်13ဦးလည်းထဏ်ရာတွေရသွားကြပါတယ်။နိုင်ငံနောက်ပိုင်းစူမထရာကျွန်းပေါ်ကဘန်ကူလူမြို့ကနေပလန်ဘန်မြို့ကိုထွက်ခွာလာတဲ့ဒီဘတ်စကားမှာခရီးသည်90လောက်ပါလာတယ်လို့ရဲတွေကဆိုပါတယ်။အခုလိုမတော်တဆဖြစ်ရတဲ့အကြောင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပြီလို့လည်းအဝေးပြေးလက်မကြီးဆိုင်ရာရဲအရာရှိ Risky ကအင်ဒိုနီးရှား TV1 ကိုပြောခဲ့ပါတယ်။ဒါပေမဲ့မတည်ပဲကြံခဲ့သူတွေကတော့ break မကောင်းလို့ဖြစ်ရတာပါလို့အာဏာပိုင်တွေကိုထုတ်ပြောနေပါတယ်။ပေကာအလန်းမြို့နယ်အတွင်းမှာကွန်ကရစ်လမ်းဘေးအကာရံတွေကိုတိုက်ပြီးကြောက်ထဲကနေတဆင့်မြစ်ထဲအထိထိုးကျသွားတဲ့ဒီဘတ်စကားပျက်စီးပိုင်းစားတွေကိုလူတွေဝိုင်းဆယ်နေကြတာကိုလည်း TV ပုံရိပ်တွေမှာတွေ့နေရပါတယ်။ကာမတော်တဆမှုအမြဲလိုဖြစ်လေရှိတဲ့အင်ဒိုနီးရှားမှာတောတောင်လမ်းကျမ်းတွေကိုဖြတ်သန်းမောင်းရလေရှိပြီးအန္တရာယ်ကင်းစံသတ်မှတ်ချက်တွေလည်းအားနေကကားတွေကိုလည်းပုံမှန်ပြည့်ပြည့်ထိန်းသိမ်းမှုအားနေလေရှိပါတယ်ခင်ဗျာ။
မနေ့ပြန်ဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့အမျှခရစ်စမတ်အကြိုညပွဲတော်တွေနဲ့ဆုတောင်းပွဲတွေကိုကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေတန်းနဲ့ချီဆင်နွှဲနေကြပါပြီ။ယေရှုခရစ်တော်မွေးဖွားရာဇာတိမျိုးအဖြစ်ယုံကြည်ကြတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ကဘက်သလေဟမ်မြို့မှာခရစ်ယာန်ဖျားမှုတွေနဲ့ကမ္ဘာလဲခီးသွွားပေါင်းများစွာဆူဝေးရောက်ရှိနေကြပြီးတမန်တော်ယေရှုရဲ့မွေးနေ့အထိမ်းအမှတ်ခရစ်စမတ်ပွဲတော်ကိုစတင်ဆင်နွှဲနေကြတာပါ။အရာမခရစ်စမတ်သစ်ပင်ကြီးလှုပ်ရှားတဲ့ဒီမန်ချာယဉ်ပြင်မှာဒီကနေ့မနက်ပိုင်းကလေးကစလို့ခရစ်စမတ်ပွဲတော်အတွက်စူဝေးနေကြတာပါ ခရစ်စမတ်ကာလညင်ညင်ကြံ့ကြံ့ပွဲတော်ဆင်နွှဲနိုင်ဖို့တာဝန်ရှိသူတွေကလည်းလုံခြုံရေးကိုတင်းကျပ်ဆောင်ချက်ပေးထားပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုံဟမ်းမကြီးကတော့ဒီကနေ့ညပိုင်းကစလို့ဗာတီကန်မှာခရစ်စမတ်အကြိုညဝိပုစုတောင်းပွဲဆင်နွှဲမှာဖြစ်ပြီးတော့မနေ့ပြန်ခရစ်စမတ်နေ့လယ်မှာလည်းစိန့်ပီတာယဉ်ပြင်မှာလာရောက်ဆွေးကြမဲ့သူတွေကိုမိန့်ခွန်းပြောကြားပြီးဆုတောင်းပေးမှာဖြစ်ပါတယ်။တော်မီတန်အကြီးကျယ်ခံရတဲ့ဩစတြေးလျနိုင်ငံမှာတော့မိသက်ဝန်ထမ်းတွေအထက်ခရစ်စမတ်ကစောကြရောက်ခဲ့ပါတယ်။သူတို့မထင်မှတ်ထားတဲ့အချိန်မှာဒေသခံတွေကခရစ်စမတ်လက်ဆောင်တွေလာပေးကြတာကြောင့်ကိုမိသားစုတွေအထက်တောင်လက်ဆောင်ဝယ်ဖို့အချိန်မပေးနိုင်ကြတဲ့မိသက်ဝန်ထမ်းတွေဝမ်းသာမျက်ရည်လည်ရတဲ့အထိဖြစ်ခဲ့ရပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်ပြည်သူတွေအထက်ခရစ်စမတ်ဆုမွန်ကောင်းပေးပို့ခဲ့တယ်လို့ကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေနဲ့အတူခရစ်စမတ်နေ့ကိုဆင်နွှဲသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်။
အခုလိုခရစ်စမတ်ရတဲ့ရောက်တိုင်းကဘာတော်ကခလင်းငယ်တွေစီနှစ်စဉ်လက်ဆောင်တွေတဲ့ဆောင်းသားမဲ့ခရစ်စမတ်ဖူဖူကြီးရဲ့ချစ်ချစ်ရဲ့ခီစဉ်လဲဥရောပမှာစပါတော့မယ်။တနင်္လာနေ့ကဆန်တာကလော့စ်ကိုတင်ဂေတာပြုထားသူဒီခရစ်စမတ်ဖူဖူကြီးကိုနှုတ်ဆက်တဲ့ခန္ဓာဖင်လန်နိုင်ငံရော်ဗန်နမီမျိုးကနေမျိုးကန်တွေကမနေ့ကစကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တွေထဲမှာတော့ဆေးရီးပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုစတိုက်တင်ဆက်ပေးချင်ပါတယ်။ဆေးရီးပရိပခါတွေပြင်းထန်နေစေမြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ကစီးရဲနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါတို့ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ဒီကနေ့မှတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်
။ဒီနေ့မလတ်24ရက်နေ့ဒီနေ့မှာဒီမနေ့7နိုင်45မိနစ်ကစပြီးတော့မှဒီပလဲဝါမျိုးနဲ့နှုံးမှုရရဲ့အနောက်တောင်ဘက်တိကျတမ9ကီလိုလောက်အကွာပေါ့နော်ဒီမနေ့ကတိုက်ပွဲရှိခဲ့တဲ့နေရာပေါ့အဲ့ဒီမှာ3ရက်မြောက်နေ့အဖြစ်ဟိုဒီနေ့လည်းပဲထားပြီးတော့တိုက်ပွဲရှိနေတာရှိတယ်ဆိုတော့ဒီရန်သူဘက်ကထိခိုက်ကြဆုံးမှုကတော့ရှိတယ်ဟိုနောက်တနေရာကတော့ဒီနေ့မှာပဲမင်းများမျိုးနဲ့ဩဘုံတောင်ရွာရဲ့မြောက်ဖက်ပေါ့နော်ဟိုတိုင်းဖို့ကိုကဆိုလို့ရှိရင်3ကီလိုလောက်အကွာပေါ့ကျွန်တော်တို့ကိုထိုးစစ်ဆင်ဖို့တက်လာတဲ့အဲအားတရာလောက်ပါတဲ့ရန်သူစစ်ကြောင်းတစ်ခုနဲ့ကျွန်တော်တို့ရခိုင်ကတ်တို့နှုတ်ချစစ်ကြောင်းတို့အဲ့ဒီမှာထိခိုက်တိုက်ပွဲဖြစ်ပွားနေတာရှိတယ်။ဆိုတော့တိုက်ပွဲရဲ့အသေးစိတ်ကတော့မသိရသေးဘူးဗျ
။မနေ့ကလည်းဘုံလူရုံးမြို့နယ်ပလဝါမြို့နယ်နဲ့မြေပုံမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်ဒုက္ခကဆက်ပြောပါရတယ်
။ဒီဇင်ဘာလ23ရက်နေ့မှာပုံနာကျောင်းမြို့နယ်ဗုဒ္ဓရွာအနီးမှာဒီမနေ့7နာရီ55မှာတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့တုံးဦးကြောက်ဆုံးတာရှိတယ်။နောက်ပြီးတော့ဒီနေ့လယ်7နာရီ50မှာဒီတလဲဝါမြို့နယ်မှုမှုရွာရဲ့အနောက်တောင်ဘက်ပေါ့နော်တမတိတိလက်အောက်ခံကြီးခမာ214နဲ့နေပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။လူကြီးကဒီအလောင်းဆုံနဲ့လက်ရခရမီကျောက်ကျုပ်တို့ကျွန်တော်တို့တင်းစီရမီခဲ့တာရှိတယ်။ဒီဇင်ဘာလ23ရက်နေ့မှာပဲဒီမြေပုံမြို့နယ်စမင်းရွာရဲ့တောင်ဘက်ဖြစ်တဲ့ရန်ကုန်ဒီကလမထဲပေါ့နော်အဲ့ဒီမှာနေ့လယ်7နာရီ7မိနစ်ကနေရှားပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ဆိုတော့တိုက်ပွဲကတော့ပြင်းထန်နေကြ။ရန်သူဘက်ကနေပြီးတော့မှရဟယင်းနစီနဲ့နေပြီးတော့လာရောက်ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။တိုက်ပွဲချင်းတဲ့ချောင်းမှာတော့ဒီကျွန်တော်တို့ရခိုင်တပ်တို့ဖွဲ့စည်းနေပြီးတော့ဒီအာရခဆွေးတီတို့နှုတ်ကြားဆုံးခဲ့တာရှိတယ်
။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆိုပါရယ်။မနေ့ကဘုံလူကျိုးမြို့နယ်ဗုဒ္ဓရွာပြင်ပမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ရွာသားတွေထွက်ပြေးသိမ်းရှောင်ရတာမျိုးမရှိဘူးလို့ဗုဒ္ဓရွာသားတို့ကပြောပါရယ်။
တိုက်ပွဲကဒီနေ့ဆုံးဖြတ်ရောက်တဲ့ဆက်ထင်းနေတာကျွန်တော်တို့တကောင်းကျဲတယ်တော့ဒီအေးအေးနောက်ကထင်းနေတာအော်ဆက်ကြည့်နေလို့တော့မရှိသေးဘူးစစ်ပြေးတမ်းနေရှိနေတာလေ
အနောက်ပိုင်းတန်စေတနာချုပ်သမ္မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ဘုံလူကျုံးမြို့နယ်ဘူတီတောင်နဲ့ချင်းမြို့နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်ခဲ့ကြောင်းအတည်ပြုပြောပါရစေ။ဟုတ
်ကဲ့တိုက်ပွဲဖြစ်တဲ့ပြင်းထန်တာဖြစ်တဲ့ဒါလည်းပြောရရမယ်ကျန်တာပါမလို့
သမ္မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမူကျုပ်စော်မင်းထွန်းကတော့မနေ့ကအမ်းမြို့နယ်နဲ့ဘူတီတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါရစေ။
မနေ့ကတော့ကျွန်တော်တို့ဒီအမ်းဘက်ပေါ့ခရီးကောင်းတက်မှာကျွန်တော်တို့ဖြစ်ခဲ့တာဆိုတော့ဆန်ရင်းရွာရဲ့အရှိတောင်ဘက်မှာတစ်ခုဖြစ်ခဲ့တာဒီလေကျွန်တော်တို့ဝခုံချောင်းဘက်မှာပူပြီးတော့ဘက်မှာလည်းဖြစ်ခဲ့တာဒီပြီးတော့မနေ့ကမနေ့နေ့နာရီလောက်မှာတော့ဖုံရိုးလေးကြတာဒါပြည့်နေကြပါအဲဒီဖုံရိုးလေးကြတာကိုနောက်ဆက်ဖြစ်ခဲ့တဲ့ဖြစ်စဉ်လေးဖုံရိုးလေးကလည်းကျွန်တော်ပူပြီးတော့အဲ့မှာလည်းဖြစ်ခဲ့တာရှိပါတယ်
ဒီဇင်ဘာ22ရက်နေ့ကလည်းဘူရီတောင်မြို့နယ်အုတ်တောင်ရွာရှိဘက် 0.45 တောင်ကုန်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ် လက်ရှိရခိုင်ပြည်နယ်တွင်မြမတမတော်ဘက်ကတမချ6အပါအဝင်ရဲတပ်ဖွဲ့အတွင်ပြောင်းစစ်တပ်ကအင်အားဖြည့်တင်းထားမှုကြောင့်ပူလင်းရသည့်ကာလမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာလိမ့်မယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေတာတစ်နှစ်ရှိလာပြီဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်အယတားတသိန်းနီးပါးစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ရခိုင်ဘက်ကစီးရဲချင်းနေနိုင်ကိုရေးပြောပြပေးခဲ့တာပါရှင်ဒီလိုမျိုးစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တဲကကြေးရွာတွေနားမှာစစ်တပ်ကတက်ဆွဲလာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြေပုံနဲ့ရသေးတောင်ဒေသတွေကကြေးရွာတချို့မှာတော့စစ်တပ်ကအဲ့ဒီရွာအနီးနားတစ်ဝိုက်မှာလာပြီးတက်ဆွဲပြီးအသွားအလာတွေကန့်သတ်လိုက်တဲ့အတွက်ဒုက္ခသည်တွေအခက်အခဲအမျိုးမျိုးနဲ့ကြုံတွေ့နေရတဲ့အပြင်စိုးရိမ်ကြောက်လန့်နေကြပါတယ်ပိတ်မိနေတဲ့သူတွေစီကိုတက်ဆာရအာဏာပိုင်တွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကတွားရောက်ဖို့ကိုလည်းလမ်းပန်းဆက်သွယ်ရေးနဲ့လုံခြုံရေးပိုင်းကခက်ခဲနေတာပါ။သတင်းပြေဆောင်ကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
။ရခိုင်နယ်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့စိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်လာတာဟာတနည်းနည်းပြကြာမိပြီဖြစ်သလိုတိုက်ပွဲတွေကြောင့်အရသားတွေထွက်ပြေးသိမ်းရှောင်နေရသူတွေနဲ့ကျေးရွာတွင်းမှာပိတ်မိနေသူတွေလည်းရှိပါတယ်။နေပုံမျိုးနဲ့ရွာသားရဲ့ကျေးရွာရဲ့အဓိကထွက်ပေါက်တစ်ခုဖြစ်တဲ့ရောရှောင်းတရမှာတပ်မတော်ကပိတ်ဆို့ထားတာကြောင့်ရွာတွင်းမှာရှိတဲ့သူတွေဟာစစ်နဲ့ရိုက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရွာသားရဒေသခံတို့ကပြောပါတယ်။
အခက်ခဲရတော့အများကြီးပေါ့ကွယ်။ဟောအများကြီးဆိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်17ရက်ဒီရက်ဒီမှာတက်မတော်စစ်ကြောင်းကအကိုတို့ရွာကိုဝင်ပြီးတော့သူတို့ဟိုတန်မတန်ခါလက်လူဆိုပြီးတော့သူတို့၅ယောက်ဖမ်းသွားတယ်။အဲ့ဒီနောက်ပိုင်းမှာအဲရွာသားတွေကကြောက်လန့်ပြီးတော့ထွက်ပြေးသွားတဲ့လူတွေကအများကြီးပေါ့။လူပေါင်း1,845 ယောက်မှာအကိုတို့ထွက်ပြေးသွားတာက1,600လောက်ထွက်ပြေးသွားပြီ။အကိုကရွာထဲမှာလူ100ကျော်လောက်အကျန်နေခဲ့တာပေါ့။ဒီလူတွေကျန်နေတယ်ဆိုတော့ဒီရွာထဲမှာရှိတဲ့ဟိုကိုယ့်ရွာကို1,600တဲ့အနေနဲ့ကျန်နေခဲ့တာဖြစ်တယ်။အခုဆိုလို့ရှိရင်ဒီတက်မတော်စစ်ကြောင်းကတက်မတော်ကအဲ့ဒီဟိုရောကြောင့်တရားမှာသူတွေစခန်းရှာပြီးတော့နေတယ်ဆိုတော့အဲဒီအကိုတို့ရွာကလည်းဘယ်ကိုပဲသွားလှေကုန်းကျောင်းဖြစ်စီရေကျောင်းဖြစ်စီသွားမယ်ဆိုလို့ရှိရင်ရောကြောင့်တရားကိုဖြတ်ပြီးတော့မှသွားရတာဖြစ်တယ်။အဲ့တော့ရောကြောင့်တရားကိုဖြတ်မယ်ဆိုလို့ရှိရင်အမှားတက်မတော်စစ်ကြောင်းကအဲသူကပိတ်ထားတယ်။အဲ့တော့အကိုတို့မှာဒီနိုဝင်ဘာလ25ရက်နေ့ကနေသူတို့အဲ့လိုသွားလာတာဒီကိုကန့်သက်ရှုပ်ချထားတဲ့အတွက်အခုတို့ဒေသခံတွေနဲ့အဲစာရေးတောက်ရေးအဲကျမ်းမရေးစသဖြင့်ဒါတွေအများကြီးအခက်အခဲပေါ့ညင်ဟုတ်တယ်ရွာမှာစားတောက်နေဆိုတော့ညီရွာမှာငခုအခုတို့မှာအဲကျန်တဲ့ဟိုစားနပ်ရိက္ခာလေးတွေနဲ့စားတောက်ဖြစ်တယ်လို့ပဲစားတောက်နေရတာပေါ့အခုကတော့အဲငခုရှိတဲ့စားနပ်ရိက္ခာလေးလည်းအဲကုန်ပြီနောက်ထပ်ပြင်ပောက်ကိုလည်းထွက်လို့အလုံးမလုပ်အောင်ပြင်ပောက်ကလည်းရိက္ခာမသေးအောင်ဆိုတော့ဒါကအဲအခုတို့ဒေသခံတွေအတွက်ဟိုနောက်ဆုံးဟိုစားရေးတောက်ရေးအခက်အခဲတွေငတ်ပြတ်တဲ့အဆင့်ထိဖြစ်လာမှာပေါ့ညင်
မြေပုံမျိုးနယ်အတွင်းမှာမနေ့ကထီရခိုင်လက်နက်ကိုင်အရေးဖွဲနဲ့စိုးရတိုက်တို့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပဲရသေးတောင်မျိုးနယ်တောင်တရားကျေးရွာအနီးမှာလည်းတပ်မတော်ကတပ်ဆွေးထားတာကြောင့်ဒေသခံတွေဟာကျေးရွာတွင်းကိုဝင်ရောက်နေထိုင်ဖို့ခက်ခဲနေကြရတယ်လို့တောင်တရားဒေသခံတို့ကပြောပါတယ်
။ဟုတ်ပါကောအဲ့ဒီနေ့ကျွန်တော်တို့ကဟိုအေးဆုံးထားဆက်ပြေးတော့လေပြီးတော့ပြီးပြီနောက်ဟိုပြီးတဲ့အခါကျနောက်တည့်ရက်ဟိုသူတို့ပြန်တော့ပြီဆိုတော့မလို့ရောဝင်တာပေါ့ကိုဝင်ပြီးတော့အဲ့ဒီနေ့မှာနေရတယ်ညနေဟိုကမနေ့၄နာရီလောက်ဆိုရင်ကျွန်တော်တို့ရိုးပြေးပြေးဝင်ရဲကိုအဲ့တော့ကျွန်တော်တို့ထွက်ပြေးနေရတဲ့အခုရှင်သေးပြေးကိုအနည်းနာမှတော့ရင်လေလူကကျွန်တော်တို့ဝင်ရမလားလို့အနည်းနာကိုတော့ကြည့်လေသူတို့မိန်းကလည်းဆမ်းပြစ်တယ်လေကိုဘယ်လိုမှမရဘူးလက်နက်ကြီးနဲ့ပြစ်တယ်လို့
ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်ပြီးကူညီပေးနေတာတွေရှိသလိုတချို့ကျေးရွာတွေကတော့ဌာနဆိုင်ရာတွေနေနေတောင်တော့လာရခက်ခဲနေတာဖြစ်တယ်လို့ဒေသခံဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးရာရှိရေမင်းဦးကပြောပါတယ်
ကျွန်တော်တို့ကိုနိုင်ကိုကဟိုသွားမှုခက်ခဲဖြစ်နေเนาะသွားလို့ခက်ခဲဖြစ်နေတဲ့အခါကျတော့တကယ်နေမြေမှာဆိုလို့ရှိရင်ပို့ပြီးတော့နေမြေရုံးနေဆိုလို့ရှိရင်ဥမာရသေးတောင်ရသေးတောင်ဦးစီးမှုရုံးရှိတယ်။ဆောင်ရဥမာလည်းခရိုင်ရုံးရှိတယ်။မောင်တော်မှာလည်းခရိုင်ရုံးနေရှိတယ်။ပူရီတောင်မြို့နယ်ရုံးနေလည်းရှိတယ်။ဆိုတော့အဲ့ဒီရုံးနေကလည်းပဲသွားပြေးဖို့ဆိုတာမနာခက်နေတာရှိပါတယ်။ဒီလိုတော့ရှိတယ်။ပြင်းပြနေတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့နဲ့တော့ဘယ်လိုပြောရမလဲ။ဟိုတိုင်းပတ်သက်နေတာတော့မဟုတ်ဘူးကျွန်တော်တို့ကပတ်သက်တာကပါလေဆိုဒုက္ခရောက်လာတယ်နော်ဆေးပြေဒုက္ခတွေကိုကူညီပေးရမယ်ထောက်ပံ့ပေးရမယ်နော်တိုင်းနိုင်ငံဘက်ကနေကျွန်တော်တို့ဖြည့်ဆည်းပေးရမယ်အဲ့ဒီအပိုင်းမှာကျွန်တော်တို့ကသက်ဆိုင်တာ
တိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းမှာဒုက္ခရောက်နေကြတဲ့ဆေးပြေရှောင်ဦးရဲ့6,000ကျော်အထိရှိလာတယ်လို့ဆေးပြေရှောင်တွေကိုစစ်တမ်းကောက်ယူနေတဲ့ရခိုင်မျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်ဒေသနယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနစီရင်အရာလက်ရှိရှင်တိရခိုင်မြောက်ပိုင်းမှာဖွင့်လှစ်ထားတဲ့စစ်ချောင်စခန်းတွေမှာဒီဇင်ဘာလ18ရက်နေ့အထိစစ်ချောင်ဥယျာဉ်4,000ကျော်အထိရှိတယ်လို့သိရပါဗျ။
ကိုတက်နိုင်ပါရှင်ဆက်ပြီးတော့အိန္ဒိယနိုင်ငံမှာအငင်းပွားစရာနိုင်ငံသားဖြစ်ခွေဥပဒေတစ်ကိုကန့်ကွက်ဆန္ဒပြနေတဲ့အကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်။ အိန္ဒိယနိုင်ငံမှာမွတ်စလင်တွေကိုခွဲခြားကန့်သတ်တဲ့အငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေအစ်ကိုကန့်ကွက်ဆန္ဒပြညီကြတာမှာတော့လူများရှေ့တိတ်ထွက်လို့မရှိတဲ့မွတ်စလင်အမျိုးသမီးတွေနဲ့မွတ်စလင်ကျောင်းသူတွေပါထောင်နဲ့ချီပါဝင်လာနေပါတယ်။အိန္ဒိယနိုင်ငံတွေကနေဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံထဲထွက်ပြေးလာကြသူတွေနိုင်ငံသားခံယူခွင့်ပြုတဲ့ဥပဒေအစ်မှာလူနည်းစုဘာသာ6မျိုးကဘာသာဝင်တွေပါပေမဲ့လို့မွတ်စလင်တွေတော့အဲ့ဒီထဲမှာမပါပါဘူး။အဲ့ဒီဥပဒေအစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲမှာအဓိကပါဝင်တဲ့နယူးဒေလီမြို့တော်ကတက္ကသိုလ်တစ်ခုမှာဆန္ဒပြနေကြတဲ့မွတ်စလင်အမျိုးသမီးတွေကိုမေးမြန်းပြီးတော့အင်ဂျနာပက်ထရီရှာသတင်းပေးပို့ထားတာမက်ခင်ဖြူထွေးပြောပြပေးပါရှင
်။အိန္ဒိယနိုင်ငံတွေမှာဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံထဲထွက်ပြေးလာကြတဲ့လူနည်းစုဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အထက်မွတ်စလင်တွေကိုခြံလက်ထားတဲ့ဥပဒေစစ်ကိုအစိုးရကဖိဖျက်ပေးဖို့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်အကြီးအကျယ်ရက်ဆက်ဖြစ်ပွားနေတာပါ။ဒီထဲနယူးဒေလီမြို့တော်ကဆန္ဒပြပွဲမှာတော့ကိုစီယာတို့လိုကျောင်းသူတွေလည်းပါပါတယ်
။ India ne accept kare kisi ek according aur muslim ko
muslim တွေကိုခြံထားပြီးဂျန်နက်ဘာသာဝင်တွေကိုပဲ India ကလက်ခံမယ်ဆိုတာကတရားမျှတမှုမရှိပါဘူး။ဒါဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံကိုပြက်စီးအောင်အစိုးရကလုပ်ရကြပါတယ်။ Jamia Millia Islamia တက္ကသိုလ်အပြင်ဘက်မှာဆန္ဒပြနေကြတဲ့အမျိုးသမီးတချို့ကတော့သူတို့ရဲ့နာမည်နဲ့မျက်နှာတွေကိုပါဖုံးကွယ်ထားကြပါတယ်။အရှင်မရီမိခင်တွေအပါအဝင်အမျိုးသမီးကြီးငယ်မယွေးဆနပြကျောင်းသူတွေနဲ့အတူပူပေါင်းပါဝင်နေတာပါ။အိန္ဒိယမှာဒီလိုမွတ်စလင်မျိုးသမီးတွေဟာလူမြင်ကွင်းမှာတွာလာလေးတိတ်မရှိကြသလိုအခုလိုလမ်းပေါ်ထွက်ဆနပြတာမျိုးကတော့အတော်ကိုရှားပါတယ်။အစိုးရကတော့ဒီဥပဒေသစ်ဟာလူသားချင်းစာနာထောက်ထားတဲ့ဥပဒေတရက်လို့ကောက်ွယ်ပြောဆိုထားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီအစိုးရကဆနပြသူတွေကိုနှိမ်နှင်းဖို့ကြိုးစားတာကြောင့်မချေနှက်မှုတွေကပိုပြီးတော့တိုးလာနေပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတက္ကသိုလ်စာကြည့်လိုက်တဲ့ကိုရဲတပ်ဖွဲ့တွေဝင်ရောက်နှိမ်နှင်းခဲ့တာမှာဒဏ်ရာရသူတချို့ရှိခဲ့ပါတယ်။ဒီလိုဒဏ်ရာရသူတွေထဲမှာရာဘီယာရဲ့သားလည်းပါပါတယ်
။ Come just leave us me. It's leave us me on bahar.
ကျမတို့လိုကမှုချုပ်ထားတဲ့သူတွေအပြင်ထွက်ပြီးဆန္ဒပြတယ်ဆိုတာရှားပါတယ်။ဒီအခြေအနေကမဖြစ်မနေထွက်ပြမှဖြစ်မယ့်အခြေအနေမှလို့သာထွက်လာရတာ။ဒီဥပဒေတွေကိုမဖြစ်သိမ်းဘူးဆက်ပြီးဆန္ဒပြတော့မှာပေါ့။
အိန္ဒိယနိုင်ငံမှာနေထိုင်နေသူအားလုံးအနေနဲ့နိုင်ငံသားဖြစ်ကြောင်းကိုတသက်သေအထောက်အထားနဲ့မှတ်ပုံတင်ရမယ့်အစီအစဉ်ကိုလည်းပယ်ဖျက်ပေးဖို့ဆန္ဒပြသူတွေကဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီအစိုးရကိုတောင်းဆိုလာကြပါတယ်။အိန္ဒိယနယ်ပေါင်းမွတ်စလင်တွေအနေနဲ့သူတို့ရဲ့နိုင်ငံသားအခွင့်အရေးဆုံးရှုံးသွားမှာမဟုတ်ပါဘူးလို့အစိုးရကအာမခံပြောကြားနေပေမဲ့လို့ဒီဥပဒေသစ်ကသူတို့အပေါ်ဖိနှိပ်လာမှာကိုမွတ်စလင်တွေကစိုးရိမ်နေကြတာပါ
။ Yeah, why do we have to prove?
ကျမတို့ရဲ့နိုင်ငံသားဖြစ်မှုကိုဘာကြောင့်တသက်ပြနိုင်အောင်မလဲ။ကျမတို့အဘိုးအဘေးတွေကဒီနိုင်ငံအတွက်တိုက်ပွဲဝင်ခဲ့ကြတဲ့သူတွေပါ
။ဂျမီယာတက္ကသိုလ်ကမွတ်စလင်ကျောင်းသူတူဖြစ်တဲ့ဇာကီရာရိုဟီပြောသွားတာပါ။လူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့လူမှုအတိုင်းအဝိုင်းတစ်ခုအဖြစ်ရှိလာခဲ့တဲ့အိန္ဒိယနိုင်ငံရဲ့အစဉ်အလာကိုအခုဥပဒေသစ်ကဖျက်ဆီးပစ်လိုက်မှာကိုစိုးရိမ်ကြတဲ့မွတ်စလင်မဟုတ်တဲ့သူတွေလည်းအခုဆန္ဒပြပွဲမှာပါဝင်နေကြတာပါ
I'm a Hindu but this bill is affecting me because my fellow citizens and my fellow
ကျမကဟိန္ဒူတယောက်ပါကျမတို့တငယ်ချင်းတွေနိုင်ငံသားတွေဒီဥပဒေကြောင့်ထိခိုက်နေနိုင်ရရင်ကျမတို့ဘောမှာလည်းတက်ရောက်မှုရှိပါတယ်ဂျမီးယားတက္ကသိုလ်မှာပညာသင်ယူနေတဲ့တစ်နှစ်ကျော်ကာလအတွင်းမှာကျမမှာမွတ်စလင်ငွေကြေးနေအများကြီးရှိပါတယ်သူတို့ ਨੇ နေလေစားအတူတူစားတယ်သူတို့အိမ်တွေမှာအပွဲတို့တခြားပွဲတော်တို့ရှိရင်လည်းအတူတူနှွှဲကြတာပါပဲ
ဆနပြပွဲမှာပါဝင်နေတဲ့ဟိန္ဒူဘာသာဝင်တက္ကသိုလ်ကျောင်းသူဆူမန်ဒါဖော်ဒါပြောတာပါလက်ရှိအချိန်ဒီမှာဆနပြပွဲတွေဘယ်ထိဆက်ပြစ်သွားမလဲဆိုတာတော့မသိနိုင်သေးပါဘူးဒီဆနပြပွဲတွေကမွတ်စလင်တွေရဲ့စိုးရိမ်မှုတွေကြီးထွားလာနေတာကိုဖော်ပြနေတယ်လို့အိန္ဒိယဆူယဟာဟိန္ဒူအမျိုးသားရေးဝါဒရှေ့တန်းတင်မှုတွေကိုဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးဝေဖန်သူတွေကလည်းပြောဆိုနေကြပါတယ်ရှင်
။မက်ခင်ဖြစ်သေးပါရှင်။အင်ကာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်။စောင်းနှင်းနေဝင်နေတဲ့ဒီနှစ်တစ်ကူရာသီရောက်တဲ့အချိန်တိုင်းမှာတော့ဒီရာသီကိုခန်းစားရေးပွက်ထားတဲ့တခြင်းတွေခရစ်မတ်တေးတခြင်းလေးတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီနေ့တော့ Justin Bieber နဲ့ Mariah Carey တို့တီးဆိုထားတဲ့ All I Want For Christmas Is You ဆိုတဲ့တေးတခြင်းလေးနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ပါရှင်။
There upon the fire
I want for Christmas is you ဆိုတဲ့ Christmas သတင်းချင်းလေးကို VOA ရဲ့သတင်းရှင်တွေနှိမ့်ချိတ်ကြလိမ့်မယ်လို့ပြောလိမ့်ပါတယ်ရှင်။ပျော်ရွှင်စရာနှစ်တကူကာလမှာ VOA ရဲ့သတင်းရှင်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမက်ခင်ဖြည့်ထွေးတလဲပြောပြပေးပါအောင်ရှင်
။စီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းနေချီဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့နိုင်ငံနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒေသရင်းလက်နက်ကိုင်တွေကိုနှိမ်နှင်းတဲ့စီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျွံသုံးဆောင်ရွက်နေတာတွေအရက်သားတွေဘေးလွတ်ရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမချမ်းတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်စိုးရိမ်စရာကောင်းလာတယ်လို့အထူးရေးမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအစိုးရစစ်ဆင်ရေးစခန်းကိုခြုံငုံတိုက်ခိုက်တာကြောင့်လူကြိုးရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးသွားပါတယ်။တာလီဘန်သဘုံတွေရဲ့တိုက်ခတ်မှုတွေစက်တိုက်ပိုဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘဲလ်ခ်ပြည်နယ်ထဲမှာအခုလိုထပ်ပြီးတော့တိုက်ခိုက်ခံရတာလို့ဒေသခံအရာရှိတွေကပြောပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစတင်လာနေတဲ့အပေါ်တုံ့ပြန်ရမှာညှဉ်းညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကဒီတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကနိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေဟာဘယ်သူအတွက်မှအကျိုးရှိတဲ့လုပ်ရက်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောဆိုခဲ့ပါတယ်။မနေ့ပြန်ဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့အညာအများဒီခရစ်စမတ်အကျိုးညပွဲတော်နဲ့ဆုတောင်းပွဲတွေကတော့ကမ္ဘာတဝန်းကခရစ်ယာန်တွေစတင်ဆွေးနွေးနေကြပါပြီရှင်။
သတင်းကြေညာကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညက်နေခြင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dexter Weirat ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညက်နေခြင်းအတွက်အစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေခြင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.